ပြောင်စုရွက်ကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီတွေမဲဆွဲစည်းရုံးရမှာလိုက်နာရမယ့်စီမင်းကတ်တချက်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံထားတာဖြစ်တယ်လို့ American ပြောင်စုအခြေစိုက် National Democratic Institute NDI ကတာဝန်ရှိသူကပြောလိုက်ပါတယ်။2015ရွက်ကောက်ပွဲအပြီးအစီရင်ခံစာတင်သွင်းတဲ့အခါမှာဒီကတ်တချက်တွေအကြောင်းဆွေးနွေးပြီးနောက်ထပ်ရွက်ကောက်ပွဲတွေမှာအဆင်ပြေအောင်ထောက်ပြသွားမယ်လို့ NDI ကပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းဌာနမှတင်ပြလင်းကပြောပြပါမယ်ရှင်။
ဟုတ်ကဲ့ပါရှင်တက်မတော်ကိုမဝေဖန်ရဘူးဆိုတဲ့အချက်အပါအဝင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးရာမှာလိုက်နာရမယ့်စီကံချက်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံပြီးဖြစ်ပေါ်လာတာဖြစ်တယ်လို့ National Democratic Institute NDI မြန်မာဌာနကိုယ်စားလှယ် Richard Nuccio ကပြောဆိုလိုက်ပါတယ်ဒီစည်းကမ်းချက်တွေကနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးရာမှာပွင့်လင်းမှုမရှိဘဲအခက်အခဲဖြစ်စေမယ်ဆိုရင်တော့ထောက်ပြပြောဆိုသွားမယ်လို့ VOA နဲ့တီးတဲ့တွေ့ဆုံခန်းမှာအခုလိုပြောပါတယ်
။ And your 2008 constitution is the basis on which many of these concerns that you raise are put forth by the UEC. The special role that the military
စစ်တပ်ရဲ့အခမ်းကဏ္ဍဟာထူးထူးအဖြစ်ရှိနေတာပါရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့တရားဌာနဆိုင်ရာအဖွဲ့အစည်းတွေကိုမဝေဖန်ရဘူးဆိုတဲ့စီကံချက်တွေဟာ2008ဖွဲ့စည်းပုံကိုအခြေခံထားတာဖြစ်ပါတယ်ဒီစီမင်းစီကံတွေဟာနိုင်ငံတကာစံနှုန်းတွေရစိုးရိမ်စရာဖြစ်ပါတယ်ဒီစီကံချက်တွေကြောင့်နိုင်ငံရေးပါတီတွေအနေနဲ့မဲဆန္ဒရှင်တွေနဲ့ဆက်ဆံရမှာအမှန်တကယ်သက်ရောက်မှုရှိလာမယ်ဆိုရင်ပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကထောက်ပြပြောဆိုသွားကြမှာပါအစကတည်းကကန့်သက်ချက်တွေရှိမယ်ဆိုတာကိုကျွန်တော်တို့ခံမှန်းပြီးသားပါဒါပေမဲ့ရွေးကောက်ပွဲပြီးသွားရင်တော့ဒီစီကံချက်တွေကိုရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေနဲ့အခြေအတင်ဆွေးနွေးကြပြီးနောက်လာမယ့်ရွေးကောက်ပွဲတွေအတွက်ပြင်ဆင်တာပြောင်းလဲတာမျိုးဖြစ်အောင်ထောက်ပြကြဖို့ဖြစ်လာနိုင်ပါတယ်
ဒီမဲဆွယ်စည်းရုံးရာမှာလိုက်နာကြရမယ့်စီကံချက်တွေထဲမှာနိုင်ငံရေးပါတီတွေကဟောပြောလိုတဲ့စာမူကိုရွေးကောက်ပွဲကော်မရှင်စီတင်ပြပြီးခွင့်ပြုမိန့်တောင်းခံရမှာဖြစ်ပါတယ်။စာမူကိုရွေးကောက်ပွဲကော်မရှင်နဲ့ပြန်ကြားရေးဝန်ကြီးဌာနတို့ကလိုသလိုစီစစ်ကြပြီးခွင့်ပြုမိန့်ကိုလည်းညှင်းပယ်နိုင်ပါတယ်။တစ်ချိန်တည်းမှာပဲမိဘတွေဟာကိုယ်စားလှယ်လောက်မွေးဖွားစဉ်ကနိုင်ငံသားမဟုတ်ခဲ့တာကြောင့်လက်ရှိရခိုင်ပြည်နယ်ဘူတီတောင်မြို့နယ်တတိပုဂ္ဂလပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရွှေမောင်ရဲ့ကိုယ်စားလှယ်လောင်းလျှောက်လွှာရောအယူခံမှာပယ်ချခံရတာဟာရွေးကောက်ပွဲမှာလူမျိုးဘာသာမရွေးအလုံးပါဝင်နိုင်ရေးနဲ့သက်ဆိုင်တယ်လို့ Richard Nuccio ကပြောပါတယ်။ယာယီတသက်ခံလက်မှတ်အမြင့်နေထိုင်ခွင့်လက်မှတ်နဲ့နိုင်ငံသားပြုခွင့်ပေးရင်မပေးရင်စတဲ့အပြောင်းလဲတွေဟာအဓိကအချက်ဖြစ်တယ်လို့အခုလိုပြောဆိုလိုက်ပါတယ
်။The inclusiveness of election is talked about as an international criteria for a good election. That refers to the ability of all citizens of Myanmar to participate. And that's the issue.
နိုင်ငံတကာစံနှုန်းတွေရအားလုံးပါဝင်နိုင်ရေးကိုကောင်းမွန်တဲ့ရွေးကောက်ပွဲတစ်ခုရဲ့စံနှုန်းလို့သတ်မှတ်တဲ့အခါမြန်မာနိုင်ငံသားအားလုံးပါဝင်နိုင်ဖို့ရည်ညွှန်းပါတယ်ဒါဟာအဓိကအချက်ဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံမှာနိုင်ငံသားပြုမှုနဲ့ပတ်သက်ပြီးအသေးပေဖွင့်ဆိုတာတွေအပြောင်းအလဲများစွာဖြစ်နေပါတယ်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကသတ်မှတ်ရမှာဖြစ်ပါတယ်ဒါပေမဲ့အရင်ကမဲပေးခွင့်ရှိခဲ့တဲ့ဒီယာယီတက်တေကန်လက်မှတ်ကန်ဆောင်သူတွေမဲပေးခွင့်မရှိတော့ဘူးဆိုတဲ့ဆုံးဖြတ်ချက်ကိုချတာကသမရဖြစ်နေပါတယ်ဒါဟာလည်းတရားဝင်ရေးဆွဲထားတဲ့မူပေါင်းကနေဖြစ်လာတဲ့နောက်ထပ်ပြဿနာတစ်ခုပါပဲတကယ်လို့မြန်မာလူဦးရေရဲ့အရေးကြီးတဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ဒီလူတွေရဲ့ဆန္ဒမဲတွေရွေးကောက်ပွဲမှာပါဝင်မှုမရှိဘူးဆိုရင်ဖြစ်လာတဲ့ပြဿနာတွေမြန်မာနိုင်ငံကပဲရင်ဆိုင်ရပါလိမ့်မယ်။ဒါကြောင့်မြန်မာလူဦးရေရဲ့အရေးပါတဲ့အစိပ်ပိုင်းတစ်ခုကဆန္ဒမဲတွေမပါပဲရွေးကောက်ပွဲပြီးဆုံးသွားမှဆိုရင်လို့ကျွန်တော်တို့အပါအဝင်အခြားဖွဲ့စည်းတွေကလည်းဒီကိစ္စကိုမီးမောင်းထိုးပြနေတာပါ
American ပြည်ထောင်စု Washington မြို့တော်အခြေစိုက် National Democratic Institute NDI ဟာ1983ခုနှစ်ကစတင်တည်ထောင်တဲ့ပါတီဆွဲမရှိတဲ့အဖွဲ့အစည်းဖြစ်ပြီးနိုင်ငံပေါင်း132နိုင်ငံမှာဒီမိုကရေစီထွန်းကားပြန့်ပွားရေးအတွက်နိုင်ငံသားတွေပူးပေါင်းပါဝင်မှုအစိုးရရဲ့တာဝန်ခံတာဝန်တည်မှုပွင့်လင်းမြင့်သာမှုတွေကိုအားပေးထောက်ခံနေတဲ့အဖွဲ့ဖြစ်ပါတယ်ရှင်